အမေရိကန်အစိုးရဝန်ထမ်းတွေစက်တင်ဘာလနောက်ဆုံးထားပြီးအထူးခံစား권နဲ့အလုပ်ကနေထွက်ချင်ရင်ထွက်ကြဖို့ကမ်းလှမ်းတဲ့ညွှန်ကြားချက်တရသမ္မတထရမ့်အစိုးရကထုတ်ပြန်လိုက်ပါတယ်ပြည်ထောင်စုအစိုးရရဲ့အသုံးစရိတ်ချွေတာမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်၈လစာလစာပေးပြီးအစိုးရဝန်ထမ်းအရေးအတွက်ရှင်းချဖို့ရည်ရွယ်ချက်နဲ့ညွှန်ကြားခဲ့တာဖြစ်ပါတယ်အစိုးရဝန်ထမ်း2တန်းလောက်အတွက်ပေးပို့တဲ့အီးမေးလ်ထဲမှာတော့အလုပ်ထွက်ချင်တဲ့ဝန်ထမ်းတွေအနေနဲ့အစိုးရဘန်ဒါနစ်တက်တန်းကုန်ဆုံးမဲ့စက်တင်ဘာလ30ရက်နေ့အထိလစာရရှိမှာဖြစ်ပြီးဒီကြားထဲမှာအလုပ်တွေကိုလျှော့တာဒါမှမဟုတ်လုံးဝရပ်လိုက်လို့ရတယ်လို့လည်းဖော်ပြထားပါတယ်အလုပ်ထွက်မဲ့ဝန်ထမ်းတွေအနေနဲ့အချိန်ပြည့်ရုံးပြန်တက်ဖို့သမ္မတထရမ့်အမိန့်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ထားတာကိုလိုက်နာစရာမလိုပါဘူးအလုပ်ထွက်မဲ့မထွက်ဘူးဆိုတာကိုဖေဖော်ဝါရီလ6ရက်နေ့နောက်ဆုံးထားအကြောင်းပြန်ကြားဖို့ညွှန်ကြားထားပြီးထွက်ဖို့ဆုံးဖြတ်ရင်အစိုးရကပေးတဲ့အီးမေးလ်မှာနှုတ်ထွက်ကြောင်းဆိုတဲ့စာလုံးပဲရေးပေးစရာလိုမယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ